အခုရှမ်းပြည်နယ်မြောက်ပိုင်းကစီရေးအခြေအနေကိုလည်းကြည့်ကြရအောင်ပါ NCA အပြစ်မှတ်အပြစ်ရလက်မှတ်ရေးထိုးဖို့လက်မှတ်ခံညှင်းပယ်နေတဲ့ TNLA တအောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်မန်တုံမြို့တွင်ကိုသွားလာခွင့်ပိတ်ထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်လည်းတိုက်ပွဲဖြစ်ရာဒေသကယာနဲ့ချီတဲ့ကြီးရွာသားတွေစစ်ဘေးတန်းရှောင်နေရပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်နဲ့တအံပလောင်တပ်ဖွဲ့ TNLA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသသွင်းမသိချင်မှုတွေဖြစ်ပွားနေတာပါမန်စုံမြို့နယ်တွင်းမှာမြန်မာတပ်မတော်နဲ့ TNLA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တပ်မတော်ကနေမြို့သွင်းဆက်ခွာခွေကိုပိတ်ပင်ထားသလိုအိမ်တိုင်းကိုစီစစ်နေတယ်လို့မန်စုံမဲဆန္ဒနယ်ကရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဟရိုင်စင်ကပြောပါတယ
်ဒီပွားလာတာကမန်စုံမြို့မှာကျွန်တော်တို့အဝန်းတော့ရတယ်အထွက်တော့လောလောဆယ်တော့ပြေးမထွက်သေးဘူးကြသာကျွန်တော်တို့ဒီစပိုင်းဆိုင်ရာသူတို့ရဲ့လုံခြုံရေးအနေကဘယ်လိုရှိလဲတော့ကျွန်တော်တို့လည်းမသိဘူးလေမော်ဒီတွေမှာလည်းသူတို့အိမ်ကအိမ်ကင်းပါလို့သွားပြေးနေတယ်လို့လုံးဘယ်လိုဒီပြိတ်လိုက်တော့အပြင်းမထွက်ရဘူးတောင်းလာလေရလည်းမသွားရဘူးဆိုတော့တာဝန်ရင်းရတဲ့အခက်ဖြစ်နေတယ်လို့ကျွန်တော်တို့အဲ့ဒီပေါ့ခင်ရရပါတော့
ဒီကြဲရက်တွေမှာမန်တုံမြို့ဝင်ရောအထွက်ပါပိတ်ပင်ထားရကနေဒီရက်မှာတော့အဝင်ဘက်ခွေပြုထားပေမဲ့ဆက်ခွာခွေကိုပိတ်ပင်ထားသလိုစစ်ဆေးမှုတွေတင်းကျလာတယ်လို့မန်တုံမြို့ကလွှတ်တော်ကစလဲဦးဟရိုင်စင်ကဆိုပါတယ်အခုလိုသွာလာခွေတွေပိတ်ပင်ထားတာကြောင့်ဒီရက်ခံတွေဆောင်ရနဲ့လက်ပတ်ချံသွာလာရေးမှာအခက်တွေ့နေကြပါတယ်မန်တုံမြို့တွင်လုံခြုံရေးတင်းကျမှုတွေပြုလုပ်လာတာပြီးကြတဲ့ဩဂုတ်လ၄ရက်နေ့တုန်းကမန်တုံမြို့ပြင်ဘက်မှာတမတော်စိတ်ရင်တန်းတိုက်ခိုက်ခံရမှုကြောင့်လို့ဦးဟရိုင်စင်ကဆက်ပြောပါတယ်
ဆိုင်ဆိုင်တဲ့နေကမနက်ပိုင်းပေါ့လေ၁၀နာရီခွဲဝင်းကျင်တော့ပေါ့အဲ့မှာဖြစ်တဲ့ဒီပြက်လာတဲ့အစမှကုကုရဲ့စိတ်ဝင်တိုင်းကိုလက်မကန်ဆိုင်ကြီးကိုကြီးကအဲ့မှာဆုံးကိုတိုက်ခိုက်တယ်လို့ဒီကြားပြရပါတယ်ဒီလမ်းမှာဖြစ်ပါဘူးမြို့နယ်၃ပိုင်းခန့်အပွားပေါ့လေနော်
နမသူဘက်ကတက်လာတဲ့တမတော်တမခွန်းခွန်းနဲ့စိတ်ရင်တန်းတွေကိုတမ်းပလောင်တိုက်ရင်ကိုသုံးလုံးဖွဲ့နဲ့စိုက်ပွဲဖြစ်ပွားရမှာတမတော်စိတ်ရင်၃စီးပြည့်စည်သွားတယ်လို့ TNL ဘက်ကထုတ်ပြန်ထားပါတယ်မြန်မာတပ်မတော်နဲ့ TNLA တို့ကြားမနေ့ကလမ်းဆန်မြို့မှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ခေခင်ကျေးရွာအုပ်စုမန်ဝဲကျေးရွာသားတွေဟာစိုးရိမ်စိတ်နဲ့နေရက်ကနေစိမ်းရှောင်နေရတယ်လို့လမ်းဆန်မြို့ NLD အဖွဲ့ဝင်ဦးမန်ရဲကျော်သူကပြောပါတယ
်မနေ့ကပေါ့နော်ဒါ၈ရက်၈လနနေ့၈နာရီကနေ၉နာရီအထိအဲ့ဒီခေခင်ရွာနဲ့မန်ဝဲရွာကြားမှာတိုက်ပွဲဖြစ်တာပေါ့တပ်မတော်နဲ့ TNLA ပေါ့တပ်မတော်ကြီးတဲ့အခါကျတော့အာလက်နက်ကြီးတွေတစ်ဆက်ပြစ်ခတ်တာပေါ့ဒါတပ်မတော်ကပြစ်ခတ်တယ်ဟုတ်ကဲ့လက်ပြစ်ခတ်တယ်ဆိုတော့မိသားခံနေရဒီနာတော့ဆိုရင်ကိုရွာပဲလက်နေကြည့်ကြမလားကိုသားသမီးတွေကြည့်မလားအိုးကြည့်မလားဒီအတက်တွေဆိုရင်ကျောက်ဆိတ်အားကြီးပြီးတော့ကဟိုပဲဆက်ပြစ်သွားတာပေါ့
ဖိုက်ပွဲဖြစ်ပွားရနိုင်ဆန်မြို့နယ်ခေခင်းကျေးရွာအုပ်စုမန်ဝဲကျေးရွာသားတွေဟာနမသူမြို့ပေါ်ကိုစိမ်းချောင်လာကြပြီးဒီကနေ့နေ့လယ်ချိန်ထိ230ကျော်ရောက်ရှိလာတယ်လို့ဒုက္ခသည်ကူညီပေးရေးဖွဲ့သာဝန်ခံဦးအောင်စမ်းမြင့်ကပြောပါတယ်
ခုလို့ဆိုတော့ပို့ဥပါယုံเจ้ามาပို့ထားတာပေါ့အိမ်တော်စုကတော့68စုလူဦးရေကတော့239ဦးသူတို့ရောက်ရှိနေကြဒီနေ့တော့ဝင်လာမစဲတဲတဲတဲပေါ့ကျွန်တော်တို့စင်ရင်ကဆင့်လိုက်ပြီးပဲချုပ်ထားတာဟုတ်ရှိတယ်သူတို့ရွာမှာတိုက်ပွဲဖြစ်လို့ပဲဘူနဲ့ဘူနဲ့လို့မေးကြည့်တော့ပလောင်စစ်သားနဲ့ဗမာစစ်သားနဲ့
နမလူကိုရောက်ရှိလာတဲ့စစ်ဘေးရှောင်တွေကိုဒေသခံအကူအညီပေးရေးဖွဲ့တွေကနေကူညီဆောက်ရှောက်ပေးနေပါတယ်ဩဂုတ်လ10ရက်နေ့အတွင်းနိုင်ဆန်မြို့နယ်ဘက်မှာတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့တယ်လို့ TNLA ဘက်ကသတင်းထုတ်ပြန်ထားပါတယ်လက်ရှိနမ်လူမြို့နယ်တွင်းမှာတောင်ပိုင်းရှမ်းပြည်သမတော် RCSS နဲ့ TNLA တမ်းပလောင်သဖွဲ့တို့ကြားပြည်ပကဖြစ်ပွားစဉ်တွင်မန်တုံမြို့နယ်ကစစ်ဘေးရှောင်900နီးပါးဟာလည်းနေရမပြန်နိုင်သေးဘူးလို့ဦးအောင်စမြင့်ကဆိုပါတယ်။ဩဂုတ်လ900နီးမှာလည်းကိုခိုင်မြို့နယ်မော်ဆောင်ကျေးရွာနီးမှာသမတော်နဲ့တမ်းပလောင်သဖွဲ့တို့စိုက်ပွဲဖြစ်ပွားရမှာမန်နိုင်ကျေးရွာသူတို့လက်နက်ကြီးထိမှန်လို့သိဆုံးခဲ့ပါတယ်။အသက်38နှစ်သာလီဦးမိခင်ဒေါ်ယာအန်ဂျင်ထိခိုက်သိဆုံးမှုအတွက်မြန်မာသမ္မတဘက်ကလည်းရောကြီးပေးအပ်ခဲ့တယ်လို့မော်ဆောင်ဒေသခံလူကပြောပါတယ်
။ဒီကြောင်းတခါသူတို့ရောကြီး၅သိန်းပေးလိုက်တာသူတို့တိုင်မှုကိုယ်တိုင်ဟာရောကြီးလာပေးတယ်တဲ့
။ဒီလိုဆက်သက်စည်ရေးသိမ်းမှလည်းမှုနဲ့ပတ်သက်လို့မြန်မာသမ္မတဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းမန်စုံကုတ်ခိုင်နန်းဆန်တီပေါ်နမသူနန်းခမ်းဒေသဘက်မှာမြန်မာသမ္မတနဲ့တမ်းပလောင်သက်ဖွဲ့ DNL တို့အကြားစိုက်ပွဲတွေအစဉ်လူလူဖြစ်ပွားနေပြီးဒေသခံကြေးဝါသားတွေလည်းစိုက်ပွဲစဉ်တွင်အဖမ်းဆီးခံရမှုထိခိုက်ဒေဆုံးမှုစစ်ဘေးလွတ်ရာဒေသဘက်ကိုစိမ်းချောင်နေမှုဖြစ်စဉ်တွေအစဉ်လူလူဖြစ်ပွားနေပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကမြန်မာတပ်မတော်နဲ့ TNL တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားစီရေးတင်းမာနေတဲ့အခြေအနေကိုနိုင်ကိုရင်ပြောပြသွားတာပါရှင်ဗုဒ္ဓဟူးနေ့ညနေပိုင်း VOA အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလိမ့်ရှင်